တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှအကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်ထုတ်လုပ်မှုအစီအစဉ်ပေါ်ကုလသမဂ္ဂကတန်ခတ်ရေးယူလိုက်တာနဲ့အညီလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကိုတင်ပို့နေတဲ့တန့်စင်မီသားလောင်စာစီတွေကိုလာမယ့်အောက်တိုဘာ၁ရက်နေ့ကစတင်ပြီးတော့တနစ်ကိုပေပါနှစ်သန်းပဲတင်ပို့ဖို့လျှော့ချသွားတော်မှာဖြစ်တယ်လို့တရုတ်ဆိုရကုသရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်တဘာဝတန်ငွေရေရောင်းချမှုကိုတော့ချက်ချင်းရပ်ဆိုင်းသွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံးအစီအစဉ်နဲ့တခြားလှုပ်ဆောင်မှုတွေမှာအသုံးပြုဖို့အတွက်လောင်စာစီတင်ပို့မှုတွေကိုကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုထဲမှာတားမြစ်ထားတယ်လို့ဒီကြေညာချက်ကပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံကနေတင်သွင်းနေတဲ့အထည်လိုက်တင်သွင်းမှုကိုလေချက်ချင်းတရုတ်ဘက်ကချက်ချင်းရဆိုင်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေဇက်တိုက်လှုပ်လာခဲ့ပြီးတဲ့နောက်အထည်လိုက်လုပ်ငန်းဟာမြောက်ကိုရီးယားအစိုးရအတွက်နိုင်ငံသားဝင်ငွေရရှိတဲ့တခုတည်းသောလုပ်ငန်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံကမြောက်ကိုရီးယားစီကနေကြောက်မီးသွေးတန်ပင်လယ်ဇာနဲ့တခြားကုန်ပစ္စည်းဝယ်ယူတာတွေကိုလည်းရပ်တန့်ပစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနိုင်ငံမှာပြင်အား3.4အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကိုတိုင်းတာသိရှိခဲ့ရတယ်လို့မြောက်ကိုရီးယားအင်ဂျင်နီယာနိုင်ငံတွေကဒီကနေ့မှပြောကြားလိုက်ပါတယ်ဒါဟာသဘာဝအတိုင်းဖြစ်တဲ့ငရင်ဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့အင်ဂျင်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကတော့သဘောမတူကြပါဘူးမြောက်ကိုရီးယားမှာအရင်ဖြစ်ခဲ့တဲ့ငရင်တွေကတော့နျူကလ িয়ার ဆန်းသတ်မှုတွေကြောင့်ဖြစ်ခဲ့တာလို့ညွှန်ပြခဲ့ပါတယ်တောင်ကိုရီးယားမိုးလေဝသဌာနကတော့ဒီငရင်ဟာသဘာဝအတိုင်းဖြစ်တဲ့ငရင်လို့သုံးသပ်လိုက်ပြီးတော့တရုတ်နိုင်ငံကတော့ဒါဟာပောက်ကွဲမှုကြောင့်ဖြစ်တာလို့တန်တရားရှိနေပါတယ်ခင်ဗျာ